ဖားကန့်မြို့နယ်ဆိုင်းတောင်ကလက်ကီမန်ဟိုတယ်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေဟာစက်တင်ဘာလ9ရက်နေ့ကလေးကတိုက်ပွဲစတင်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းကတိုက်ပွဲတွေခိတ္တငြိမ်သက်နေခဲ့ပေမဲ့ဒီလ6ရက်နေ့မှာတိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဒီကနေ့မှာတော့ KIA နဲ့ပူးပေါင်းတပ်တွေကအပြီးသက်တင်းယူလိုက်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်အထူးကအကြဆုံးရှိခဲ့ကြောင်းဒေသခံတယောက်က VOA ကိုပြောပါရယ်
။ဒီကနေ့ပိုင်းမှာဆိုင်းတောင်ကလက်ကီမန်ဟိုတယ်ကိုဒီ KIA KPD ရဲ့ပူးပေါင်းအဖွဲ့ကအပြီးသက်တင်းလိုက်ပြီးတော့20ကျော်အဲတေး20ကျော်လက်အရှင်မိပေါ့နော်။မာစစ်ကောင်စီရအရောက်ငါးဆီကျော်တော့တက်ဆွဲထားပေါ့။အဲဆိုင်းတောင်ကဒီဟိုတယ်ဝင်ထားအရောက်200တစ်ဖန်ထမ်းထားတော့စစ်ကောင်စီတိုက်ရိုက်ချက်နေပေါ့။ပြန်အဲလက်ကီမန်ဟိုတယ်ဘေးရ KPD ကဘန်ကာလိုဖြစ်နေပေါ့။အဲ့ဒီတိုက်ပွဲကစက်တင်ဘာ9ရက်နေ့ကစတလာနဲ့တည့်ရက်အချိန်ကပြီးတော့တင်းနေပြီပေါ့။ဒါဆိုအဲ့လက်ကီမန်ဟိုတယ်နီးလောင်နေပြီပေါ့နော်
။တလာကျော်ကြာမြင့်တဲ့ဒီတိုက်ပွဲအတွင်းလက်နက်ကြီးထိတာလေချောင်းကတိုက်ခိုက်တာတွေကြောင့်အရက်သား90ခန့်သေဆုံးရတယ်လို့ဒဏ်ရာရသူလည်းများပြားကြောင်းနေအိမ်400ခန့်မီးလောင်ပျက်စီးခဲ့ကြောင်းပြောပါရယ်။လောလောဆယ်တိုက်ပွဲဖြစ်ပွားရာဆိုင်းတောင်ဝင်းကျင်ကဒေသခံတွေနဲ့ဖားကန့်မြို့ပေါ်ကပြည်သူတွေတောင်းနဲ့ချီတင်းရှောင်နေရပါလေ။ KIA ပြန်ကြားရေးတာဝန်ခံဘုံမကြီးနော်ဘူးကတော့ဆိုင်းတောင်တိုက်ပွဲနဲ့ပတ်သက်ပြီးအခုလိုပြောပါရယ်။
ဖားကန့်ဆိုင်းတောင်လက်ကီလန်ဟိုတယ်ရဲ့ခြေနေရောမနေ့ကညကလေးကနဲ့ပြန်မမဝန်တိုက်တယ်အဲဒီမနေ့မိုးလင်းတဲ့အချိန်မှာကတော့သူစကားစတယ်လေတော့ထွက်လာပြီမှပြန်ပြီးမှတိုက်ပွဲတွေဖြစ်တယ်ဆိုတော့အခုနောက်ဆုံးကတော့နေမီရှင်းလေးကြီးတွေတုံးနေတယ်လို့တော့ပြောတယ်ဒါပေမဲ့အသေးစိတ်ကတော့မရသေးပါဘူ
းဒီအပိုင်းတွင်ကချင်ပြည်နယ်ချီပွေဘက်မှာစည်ရည်တက်မှမှုတွေဆက်ရှိနေတယ်လို့မိုးမောက်ဗမော်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေဆက်ရှိနေတယ်လို့ပြောပါတယ
်ဟိုချီပွေဘက်မှာလည်းအဲစစ်ကြောင်းတွေကတော့ရှိတယ်ပြီးမှတဲ့နေထားလို့ပြောမှာပေါ့အဲ့ဘက်မှာလည်းတိုက်ပွဲကတော့မကြားရသေးပါဘူး။နောက်မိုးမောင်းဘုံဘက်ကလည်းတိုက်ပွဲတော့ဆက်ရှိနေတယ်။ဒါပေမဲ့မနေ့ကနဲ့ဒီနေ့ခုအချိန်ကတော့ဒရင်ထုတ်တရာတော့မတက်ဘူး
။ဒီကနေ့မနေ့ပိုင်းမှာပဲစကိုင်းတိုင်းပင်လယ်ဘူးမြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေကထပ်မံတိမ့်ပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဘုံမကြီးနော်ဘူးကတော့အဲ့ဒီဒေသဟာမြို့သားညီညီဆိုရ NUG ရဲ့စစ်ဒေသဖြစ်နေတာကြောင့် KIA ပြန်ကြားရေးဌာနကိုသတင်းပေးပို့တာမရှိကြောင်းပြောပါတယ
်။လူမှုကွန်ရက်မှာတော့အဲ့လိုတော့တွေ့ရတယ်ကျော်တို့အဲကေအိုဒရင်းထနာအနေနဲ့တော့ confirm လုပ်ပေးနိုင်တဲ့ဟာတော့မရှိဘူး။ဘာကြောင့်လဲဆိုတော့အသက်ကတော့ AUG ရဲ့သူ့ဒေသဖြစ်နေတာ။ကျွန်တော်တို့ဆီမှာဒရင်းပေးဖို့ဒရင်းကွန်ရက်တွေကျွန်တော်တို့ဆီမှာမရှိဘူး။ကျွန်တော်တို့အထူးဆက်တွေမှရမှာပါ
။ပင်လယ်ဘူးတိုက်ပွဲကတော့ဩဂုတ်လလယ်ပိုင်းကစတင်ဖြစ်ပွားနေတာဖြစ်ပြီးတော့အခုဆိုရင်နှစ်လနီးပါးကြာမြင့်နေပြီဖြစ်ပါလေ။စကိုင်းတိုင်းအထက်ပိုင်းဒေသတွေမှာဖုန်းလိုင်းတွေဖြတ်တောက်ထားတာကြောင့်ပင်လယ်ဘူးမြို့သိန်းတဲ့တရင်ကိုတိကျအတီမပြုတ်နိုင်သေးပါဘူး။လက်ရှိကချင်ပြည်နယ်နဲ့စကိုင်းတိုင်းပင်လယ်ဘူးတိုက်ပွဲတရင်ကိုတော့စစ်ကောင်စီဘက်ကတရင်ထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။